မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ23ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကို line to meter 7925ရုပ်ကနေတက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအလားလာပေါ်တောင်ကိုရီးယားသမ္မတကပို့ပြီးတော့အကောင်းမြင်သဘောထားနဲ့ပြောလိုက်ပါတယ်။ရခိုင်ပြည်နယ်မှာပြည်ထောင်နေတဲ့ဖြစ်ခဲ့တဲ့ပြည်ပကတိမှာ ARS စစ်သွေးကြောအုပ်စုကအိန္ဒိယဘာသာဝင်တရားလောက်ကိုတပ်ဖြတ်ခဲ့တဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အစိုးရခန်းစာတစ်ကဖော်ပြပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုက်နေသူညင်ညာပြေးသွားမှာပါ
။ကောင်းပါပြီရှင်။စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့တဲ့တင်မှာကြားမှာကတော့
ကျွန်တော် evidence လွှာတာတွေရှိတယ်တက်တဲ့နေရတာရှိတယ်အဲ့ဒါဆားရဆားတန်းနေရှိရတာတွေရှိအဲ့တော့အဲ့ဒါပြီးသွားတဲ့အချိန်မှာကျွန်တော်တို့အခုချိန်မှာဆိုပြီးတော့ဖြစ်နေပြီအဲ့တော့မကြခင်မှာကျွန်တော်တို့ပထမဦးဆုံးလုပ်ရမယ့်ကိစ္စကနိုင်ငံတော်သမ္မတနဲ့
အဂတိလိုက်စားမှုတက်ဖြစ်ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ပြောတော်တာကိုနောက်ပိုင်းမှာအပြည့်အစုံတင်ပြပေးပါမယ်ဒါအပြင်ရခိုင်အရေးကြောင့်ပြင်းထန်တဲ့ဆန္ဒပြမှုတွေနဲ့ကြုံကြရတဲ့နိုင်ငံတချို့ကမြန်မာတန်ရုံတွေကိုလုံခြုံရေးတိုးမြင့်လိုက်တဲ့တဲ့တွင်ထိုင်းမြန်မာနယ်စပ်မှာဖတ်တန်ပေါင်း2000ကျော်တမိုးရှိတဲ့စိတ်ကြွဆေးတွေဖတ်မိတဲ့တဲ့တွင်နဲ့မကြခင်ကျင်းပဖို့စီစဉ်ထားတဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်တီးဆွေးနွေးပွဲဖြစ်မြောက်ရေးအလားအလာတွေကိုလည်းတဲ့တွင်တွေပြီးမှကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်တဲ့တွင်တွေကိုကောင်လင်းဦးနဲ့မတ်တငီထိုက်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအလားအလာပေါ်မနေ့ကဝါရှင်တန်မှာသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပိုပြီးအကောင်းမြင်သဘောထားနေပါတယ်။သမ္မတထရန့်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေအဆုံးသတ်ရေးစိုးရိမ်မကင်းမှုတွေနဲ့အတူမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းနဲ့ဇွန်လ12ရက်နေ့စင်ကာပူမှာတွေ့ဆုံမဲ့အစီအစဉ်ဖြစ်ချင်မှာဖြစ်လိမ့်မယ်လို့ပြောဆိုထားတာပါ။သူအနေနဲ့အချိန်မပြောင်းညင်လို့မြောက်ကိုရီးယားခေါင်းဆောင်အနေနဲ့လည်းအလားတူသဘောထားရှိမယ်လို့ယူဆတဲ့အကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေအဆုံးသတ်နိုင်ရေးစစ်ဆင်ညီနေလို့လေသမ္မတထရန့်ရဲ့ရည်မှန်းချက်တွေပေါ်မှာတော့အမေရိကန်ကိုရောက်နေတဲ့တောင်ကိုရီးယားသမ္မတကအကောင်းမြင်သဘောပြောဆိုခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားသမိုင်းဝင်ထိပ်သီးဆွေးနွေးပွဲအောင်မြင်မှုရရှိပြီး65နှစ်ကြာကိုရီးယားစစ်အဆုံးသတ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းလည်းပြောဆိုခဲ့ပါတယ်ဧပြီလတဲ့တောင်နဲ့မြောက်ကိုရီးယားနဲ့နိုင်ငံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲတွင်မြောက်ကိုရီးယားခေါင်းဆောင်ကနျူကလ িয়ার နဲ့ကင်းစီရင်နဲ့အမေရိကန်ထိပ်သီးတွဲဆောင်မှုတွေဖြစ်မြောက်ရေးတောင်ကိုရီးယားသမ္မတကကြားဝင်ကြိုးပမ်းခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်မျိုးသားလူညွေးအချက်မဲ့ပုဂ္ဂိုလ်ဂျွန်ပေါ်တန်ကမြောက်ကိုရီးယားပေါ်ရှော့ပေါ်မပေးခင်နျူကလ িয়ার နဲ့မစ်ဆိုင်းတုံးတွေဒေါင်းလက်နက်တွေအားလုံးကိုဖျက်သိမ်းဖို့လိုအပ်ကြောင်းမှတ်ချက်ပေးပြောဆိုလိုက်တဲ့အတွက်ထိပ်သီးတွဲဆောင်မှုအစီအစဉ်ကိုဖျက်ဖို့မကြသေးငါပဲမြောက်ကိုရီးယားကချင်းချောက်ပြောဆိုထားပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်သက်စခန်းဖျက်သိမ်းမှုကိုလေ့လာဖို့အတွက်တောင်ကိုရီးယားသတင်းတောက်အဖွဲ့ကိုမြောက်ကိုရီးယားအစိုးရဘက်ကနောက်ဆုံးအချိန်မှာကပ်ပြီးအတည်ပြုပေးလိုက်တာကြောင့်တောင်ကိုရီးယားသတင်းသမား၈ဦးတို့မြောက်ကိုရီးယားကိုထွက်ခွာသွားပါပြီ။မနေ့အင်္ဂါနေ့ကတရုတ်နိုင်ငံဘေကျင်းမြို့တော်ကနေမြောက်ကိုရီးယားနိုင်ငံဝန်ဆန်မြို့ကိုလေကြောင်းနဲ့ထွက်ခွာမဲ့အမေရိကန်ပြည်တင်တရုတ်ရုရှားတို့ကသတင်းတောက်အဖွဲ့တွေနဲ့အတူတောင်ကိုရီးယားသတင်းတောက်တွေလိုက်ပါဖို့မူလကအစီအစဉ်ထားတာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားအစိုးရကတောင်ကိုရီးယားသတင်းထောက်တွေကိုလက်မခံခဲ့တာကြောင့်အတူမလိုက်နိုင်ခဲ့ဘူးလို့တောင်ကိုရီးယားအစိုးရကပြောပါတယ်။မြောက်ကိုရီးယားအစိုးရကတောင်ကိုရီးယားသတင်းထောက်တွေကိုလာရောက်ခွင့်ပြုကြောင်းနှစ်နိုင်ငံနယ်စပ်ကအပြစ်ရပမွန်ချွန်ရွာကဆက်ဆံရေးလမ်းကြောင်းကနေတဆင့်ဒီကနေ့အကြောင်းကြားလာတဲ့အကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါတယ်။သတင်းထောက်၈ဦးတို့ကမြောက်ကိုရီးယားနိုင်ငံဝန်ဆန်ကိုစစ်လေရင်နဲ့တိုက်ရိုက်ပြန်တန်းသွားပါတယ်။အဲ့ဒီကနေတောင်ထူထပ်ပြီးဝစ်လံခေါင်တည်တဲ့ပြုံကြီးတွေစမ်းသပ်စခန်းကိုရောက်ဖို့အတွက်တော့12နာရီကြာကြာယထာစီအဲ့ဒီကနေတဆင့်နိုင်နဲ့ချီပြီးတော့ကားတံကုန်းချောင်းတံနဲ့သွားကြရအောင်မှာပါမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှု6ခုစလုံးကိုလုပ်ခဲ့တဲ့ပြုံကြီးတွေစမ်းသပ်စခန်းကိုတော့မိုးလေဝသအခြေအနေပေါ်မူတည်ပြီးဗုဒ္ဓဟူးနေ့ကနေတောက်ကြံနေအတွင်ဖျက်သိမ်းဖို့စီစဉ်ထားပါတယ်ရှင်
ဒီနေ့ငါဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ ZTE ပေါ်ခုနှစ်နှစ်ကြာအရေးယူတားမြစ်ချက်တွေကိုပယ်ဖျက်ပေးပြီးသဘောတူညီချက်တစုံတရာမရသေးပေမဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေမှာထက်သွင်းညှိနှိုင်းသဘောတူနိုင်တဲ့အလားအလာရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ UN မြောက်ကိုရီးယားတို့နဲ့ကုန်သွယ်မှုတားမြစ်ချက်တွေကိုချုပ်ဖောက်မှုနဲ့ ZTE ကုမ္ပဏီကိုဒေါ်လာ 1.3 ဘီလီယံဒဏ်ရာကောက်ရိုက်နိုင်ကြောင်းလည်းမနေ့ကပဲသမ္မတထရန့်ကအင်ဗီရိုမှာသတင်းတောက်တွေကိုပြောခဲ့တာပါ။ကုမ္ပဏီကိုပိတ်ပင်တားမြစ်တာအမေရိကန်လုပ်ငန်းတွေသာနစ်နာကြောင်းနဲ့တရုတ်ဆက်သွယ်ရေးလုပ်ငန်းကြီးပေါ်စီမံစည်းကမ်းတွေချမှတ်ပြီးအုပ်ချုပ်မှုနဲ့စီမံခန့်ခွဲမှုအသစ်တွေတွေ့ရလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုသွားပါတယ်။ ZTE နည်းပညာကုမ္ပဏီကထုတ်လွှင့်တဲ့ကုန်ပစ္စည်းတွေမှာအမေရိကန်ထုတ်ပစ္စည်းတွေတက်စင်အသုံးပြုခွင့်2025ခုနှစ်ထိတားမြစ်ထားတဲ့အတွက်လုပ်ငန်းတွေကို ရက်ဆိုင်ရတော့မယ့်အခြေအနေနဲ့ကြုံနေရတဲ့အကြောင်းကုမ္ပဏီကပြောခဲ့ပြီးတဲ့နောက်မှာပဲတရုတ်သမ္မတရှီရှင်းဖင်ကကုမ္ပဏီရဲ့အနာဂတ်နဲ့ပတ်သက်လို့စဉ်းစားပေးဖို့တွေးဆညင်မှာတိုက်တွန်းထားကြောင်းလည်းသမ္မတထရန့်ကပြောဆိုထားပါပြီးခဲ့တဲ့သတင်းပတ်ထဲအမေရိကန်နဲ့တရုတ်စုကတာဝန်ရှိသူတွေဝါရှင်တန်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်မှာပဲနှစ်နိုင်ငံကြားကုန်သွယ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေပေါ်အားမရကြောင်းလည်းသမ္မတထရန့်ကပြောခဲ့ပါတယ်ကုန်သွယ်ရေးနဲ့ပတ်သက်လို့နောက်ထပ်ဆက်စပ်ညှိနှိုင်းမှုတွေအတွက်အမေရိကန်ကုသရေးဝန်ကြီးဝင်ကြီးဝီလ်ဘာရော့စ်ကလည်းရှစ်သတင်းပတ်ထဲမှာပဲတရုတ်နိုင်ငံကိုသွားဖို့စီစဉ်ထားပါတယ်
အီရန်ပေါ်အမေရိကန်ကပြင်းထန်တဲ့တိုက်ခတ်ပိတ်ဆို့မှုသစ်တွေချမှတ်မယ်ဆိုရင်တော့အရှေ့လေပိုင်းဒေသတွင်းနောက်ထပ်မတိမငိမ်ဖြစ်နိုင်တယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်းအီဖ်လက်ဒရင်းကဒီကနေ့ပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအီရန်နျူကလ িয়ার သဘောတူညီချက်အစ်အတွက်တောင်းဆိုချက်12ခုကိုထုတ်ပြန်ထားပြီးအီရန်ဘက်ကအပြုအမူမပြောင်းဘူးဆိုရင်မကြုံစဘူးဗန္နာရစ်အရာဖိအားပေးမှုကိုကျင့်သုံးဆောင်ရွက်မယ်လို့ဒီသတင်းပတ်အစောပိုင်းမှာချင်းချောက်ပြောဆိုထားတာပါ။တန်ခတ်ပိတ်ဆို့မှုသစ်တွေကြောင့်ဆွေးနွေးညှိနှိုင်းမှုဖြစ်လာမှာမဟုတ်ဘဲအီရန်သမ္မတဟာဆာရိုဟာနီကိုအာရုံသွားစေပြီးအီရန်နိုင်ငံရဲ့ကိုယ်စားပြေတစ်တွေပို့ပြီးတော့အာကောင်သွားစေမယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးက France Center Radio ကိုပြောဆိုခဲ့ပါတယ်။ဒီနေ့ထားကဒေတာရင်းကိုပို့ပြီးတော့အန္တရာယ်ရှိစေတယ်လို့လည်းသူကပြောပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ဒေတာတွင်းမှာလှုပ်ရှားမှုတွေကိုအတိအခါထားပြောဆိုခဲ့တဲ့အပြင်အီရန်နိုင်ငံတွင်ဖန်ခံထားတဲ့အမေရိကန်တွေလွတ်မြောက်ရေးအတွက်လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကကတိပြုပြောဆိုခဲ့ပါတယ်။အမေရိကန်အစိုးရအနေနဲ့နီလန်ပေါင်းစုံ၊ရန်နီယာပေါင်းစုံအသုံးချပြီးစ조사ဆောင်ရွက်နေတဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကမနေ့အင်ကာနီတုန်းကပြောဆိုခဲ့ပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00ခွဲကနေညနေ9:00အထိလိုင်းဒိုမီတာ70 kHz 1068.3 လိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့တည်းဖြစ်ခဲ့တဲ့ကြောပြန်ပြပကတွေအတွင်းရိုဟင်ညာစစ်သွေးကြွအုပ်စုဟာဟိန္ဒူဘာသာဝင်100,000ကိုတပ်ဖြတ်ခဲ့ကြောင်းနိုင်ငံကလွတ်ကွင်းရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့မနေ့ကထုတ်ပြန်တဲ့အစီရင်ခံစာသစ်ကဖော်ပြလိုက်ပါတယ်။မြန်မြန်ကိုယ်တွေကြုံခဲ့ရသူတွေရဲ့ပြောဆိုချက်တွေအသက်မသေလွတ်မြောက်လာသူတွေနဲ့တင်မှုတည်ခင်စစ်ဆေးချက်တွေပေါ်စနေတကျလေးလာဆန်းစစ်ထုတ်ပြန်ထားတယ်လို့ဆိုတဲ့အစီရင်ခံစာမှာအရသာရိုဟင်ညာတွေပေါ်မြန်မာလူမျိုးရေးတပ်ဖွဲ့တွေကရရဆက်ဆက်လူခွေရေးချိုးဖောက်မှုတွေကိုလည်းမှတ်တမ်းတင်ထားတာပါ။ ARS ဆွေးနွေးအုပ်စုရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုလေ့လာရှုထားလို့ဖြစ်နေကြောင်းနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေကျူးလွန်ခဲ့တဲ့လောရက်တင်နီးတူလူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တာဝန်ယူရမှာဖြစ်ကြောင်းလည်းအစိုးရခန်းစားကဖော်ပြထားပါတယ်။မောင်တော်မျိုးနဲ့အနောက်ခမောင်းစိတ်ကြီးရွာနဲ့အနီးတဝိုက်မှာဟိန္ဒူဘာသာဝင်အမျိုးသားအမျိုးသမီးနဲ့ကလေးစုစုပေါင်း69ယောက်ကို ARS စွန့်ရောက်တွေကဓာရီသနက်တွေတုံးပြီးအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့ကြောင်းအစိုးရခန်းစားကဖော်ပြခဲ့တာပါ။အမျိုးသမီးတချို့ကတော့အစ္စလမ်ဘာသာကိုကူးပြောင်းမှုလက်ခံခဲ့တဲ့အတွက်အသက်ချမ်းသာရခဲ့ကြောင်းပြောပါတယ်။ကျန်လူတွေကတော့ပစ္စည်းတွေကိုလူရဲ့မျက်နှာကိုဝစီခေါ်သွားပြီးတက်ပြတ်ခဲ့တယ်လို့လည်းဆိုပါတယ်တက်ပြတ်မှုကျွလုံးတဲ့အကြောင်းရင်းကတော့ရှင်းရှင်းလင်းလင်းမရှိသလို MSC International ရဲ့အစီရင်ခံစာနဲ့ပတ်သက်လို့ Ranger တိုင်းဝန်ကတစုံတရာတုံ့ပြန်တာမျိုးတော့မတွေ့ရသေးပါဘူးပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကလူငယ်ကင်းစကန်30လောက်ကိုစီးနှင်တက်ခဲ့တဲ့ ARS ဆွေအုပ်စုကိုလက်လံရှင်းလင်းရမှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျွလုံးခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်နဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲထားကြတာပါမြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့နိုင်ငံကဆွဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းနဲ့ကျွလုံးသူတချို့ကိုလည်းပေါ်ထုတ်ရေးရမှုတွေရှိကြောင်းပြောဆိုထားကြပါတယ
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အသာစီးရစေဖို့အတွက်အာရဗ်စော်ဘွားများပြည်ထောင်စု UAE ကဝင်ရောက်ဆွတ်ဖက်ဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့ပြောဆိုမှုတွေကို UAE နိုင်ငံခြားရေးဌာနပြည်ပရေးရာဝန်ကြီးအန်ဝါဂါဂက်ရှ်ကညင်းဆိုလိုက်ပါတယ်သမ္မတရသားဒေါ်နယ်ထရန့်ဂျူနီယာကလုပ်ခဲ့တဲ့တွေ့ဆုံဆွေးနွေးပွဲမှာ UAE နဲ့ Saudi Arabia နိုင်ငံတွေကကိုယ်စားလှယ်တွေပါခဲ့တယ်ဆိုပြီး New York Times သတင်းစာမှာပြီးခဲ့တဲ့သတင်းပတ်တုန်းကဖော်ပြတာပါပင်လယ်ကွင်းနိုင်ငံနှစ်နိုင်ငံကခေါင်းဆောင်တွေဟာသမ္မတရွေးကောက်ပွဲမှာထရန့်နိုင်ရအောင်ကူညီဖို့လိုလားတဲ့အကြောင်းအစည်းအဝေးတယောက်တဲ့ကိုယ်စားလှယ်တွေကထရန့်ဂျူနီယာကိုအဲ့ဒီအခြေအနှုန်းကပြောဆိုခဲ့တဲ့အကြောင်းသတင်းစာမှာဖော်ပြထားတာပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရဖို့အတွက်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့တာမျိုးဝင်နှောက်ဖို့ကြိုးပမ်းခဲ့တာမျိုးကရုရှားအပြင်တခြားနိုင်ငံတွေလည်းရှိကောင်းရှိနိုင်ခဲ့တယ်လို့ New York Times ကဖော်ပြပြီး ထရန့်ဂျူနီယာရဲ့အဲ့ဒီဆွေးနွေးပွဲကနေတော့ဘာရက်လက်မှမထွက်ခဲ့ဘူးလို့သူ့ရဲ့ရှင်းလင်းတွေကပြောဆိုထားပါတယ်
။ခရီးယန်ဖုန်းတော်ကြီးတပါးကလင်းငယ်တွေပေါ်လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေကိုဖုံးကွယ်ထားမှုနဲ့ဆက်နွယ်ပြီးအော်စတြေးလျနိုင်ငံကအာ့ခ်ဘစ်ရှပ်ဆရာတော်ဖီလစ်ရစ်ဆင်တောင်ကအနားယူမယ်ကြောင်းကြေညာလိုက်ပါတယ်။လင်ကိစ္စအနိုင်ကျင့်မှုနဲ့ဆက်နွယ်ပြီးကက်သလစ်ခရီးယန်ဂိုင်းကအစိမ့်မြင့်ဆုံးပုဂ္ဂိုလ်တူအဖြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်။1980ပြည့်လွန်နှစ်တွေတုန်းကဂျေးစ်ဖလက်ချာဆိုသူကဖျားကြောင်းတက်တဲ့ကောင်လေးနှစ်ယောက်ကိုလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခဲ့တာကိုကာယခံရှင်တူဖြစ်သူကနောက်ပိုင်းမှာပြန်ပြောပြခဲ့ပြီးမှတန်ချာကိုဖြစ်ခွက်ခဲ့မှုနဲ့အသက်68နှစ်အရွယ်ဆရာတော်ဝီလ်စင်မှာဖြစ်ရှိကြောင်းနျူကာဆယ်မြို့ကတရားရုံးကမနေ့ကပဲဆုံးဖြတ်ခဲ့တာပါ
။ဟာဝိုင်ပြည်နယ်မှာရှိတဲ့ကီလာဝေးမီးတောင်ပောက်ကွဲမှုကနေထွက်လာတဲ့ချော်ရီဘူးတွေရဲ့အန္တရာယ်ကိုစိုးရိမ်ရတဲ့အတွက်ပိတ်ထားခဲ့ရတဲ့ဘူမိစွမ်းအင်ဆက်ရုံကတွင်းပေါက်တွေကိုဝန်ထမ်းတွေလိုက်လံပိတ်ဆို့နေကြရပါတယ်။အဲ့ဒီဆက်ရုံကိုတော့ဒီလ3ရက်နေ့ကကီလာဝေးမီးတောင်စတင်ပောက်ကွဲပြီးမကြာခင်ကစလို့ပိတ်ခဲ့တာပါ။ပွင့်နေတဲ့တွင်းပေါက်တွေထဲကိုချော်ရီတွေစီးဝင်လာမှကိုတာဝန်ရှိသူတွေကစိုးရိမ်နေကြတာဖြစ်ပါတယ်။
ပုဒ်ထုနဲ့ညနေခင်းနောက်ဆုံးအသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bami.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်စီမံကိန်းနဲ့ဘာနာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးမကြာခင်မှာတော့ဒီစုံစမ်းမှုတွေ့ရှိချက်ကိုနိုင်ငံတော်သမ္မတထံတင်ပြတော့မှာဖြစ်တယ်လို့ကော်မရှင်ရဲ့ဥက္ကဋ္ဌကပြောပါတယ်။သမ္မတအဝင်းမြင့်တက်လာပြီးနောက်အုပ်ချုပ်ရေးပိုင်းမှာအဂတိလိုက်စားမှုတွေကိုအချိန်မြင့်အရေးယူနေချိန်မှာပဲအားနည်းချက်တွေရှိတယ်လို့ဝေဖန်ခံရတဲ့အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေကိုဒီကနေ့အမျိုးသားလွှတ်တော်ကပြင်ဆင်အတည်ပြုလိုက်ပါတယ်။ VOA သတင်းထောက်မမေခစုံစမ်းမင်းများသတင်းပေးပို့ထားပါတယ်။
စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့သူ့ရဲ့သားဖြစ်သူတို့ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်နဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနစာသုံးလုံးကစစ်ဆေးမှုတွေလုပ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးသတင်းတစ်ပတ်ကျော်လောက်အကြာမှာတော့ဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုတာမှန်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်တာဖြစ်ပါတယ
်ပြီးတဲ့လောက်ဖြစ်နေပါပြီ
ဟုတ်ကဲ့
ဗျာဒါအမြန်ဆုံးကျွန်တော်တို့လုပ်တာကျွန်တော်တို့ရောက်လာတဲ့တိုင်ကြားစာ3ရက်နေမှရောက်တယ်ကျွန်တော်တို့9ရက်နေမှဖွဲ့ဖွဲ့တယ်ပြည်ရာနဲ့ကျွန်တော်တို့အမြင်ဆုံးစစ်နော်ခုနပြောသလိုကျွန်တော်တို့ evidence ယူရတာရှိတယ်တက်သေးသေးဆေးရတာရှိတယ်အလားဆားရဆားတန်းတွေရှိရတာရှိတယ်အဲ့တော့အဲ့ဒါပြီးသွားတဲ့အချိန်မှာကျွန်တော်တို့အခုချိန်မှာပြီးတော့ဖြစ်နေပြီအဲ့တော့မကြခင်မှာကျွန်တော်တို့ပထမအဦးဆုံးလုပ်ရမယ့်ကိစ္စကနိုင်ငံတော်သမ္မတနဲ့ဟလာပြည်တော်စုလွတ်တော်ဥက္ကဋ္ဌကြီးအမျိုးသားလွတ်တော်ဥက္ကဋ္ဌပြည်သူလွတ်တော်ဥက္ကဋ္ဌကြီးဆိုကျွန်တော်တို့အသင်ခံတော်ဆင်ရမ
ယ်ဦးကျော်ဝင်းယာရုကနှုတ်ထွက်စာတင်ထားပြီးဆိုတဲ့သတင်းတွေကိုပြည်တွင်းသတင်းဌာနအချို့မှာရေးသားဖော်ပြမှုတွေရှိနေခဲ့ပေမဲ့အစိုးရကတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူးဒီကိစ္စမှန်ကန်ကြောင်းအမည်မဖော်လိုတဲ့ NLD အစိမ့်မြင့်ပိုင်းအဖွဲ့ဝင်တဦးကလည်း VOA ကိုပြောဆိုခဲ့ပေမဲ့တရားထပ်ပြီးအတည်ပြုနိုင်ခြင်းမရှိသေးပါဘူးအဂတိလိုက်စားမှုနဲ့စစ်ဆေးခံရတဲ့ဆိုတဲ့နေရာမှာဝင်းကြီးဦးကျော်ဝင်းနဲ့တားဖြစ်သူအပြင်ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်အချို့လည်းဒီကိစ္စနဲ့ဆက်ဆက်ပြီးအစစ်ဆေးခံရနိုင်တယ်လို့စီးပွားရေးအတိုင်းဝိုင်းဘက်ကဆိုကြတာတွေရှိနေပါတယ်ဒါပေမဲ့ဦးအောင်ကြည်ကတော့စစ်ဆေးမှုအသေးစိတ်နဲ့စစ်ဆေးမှုအခြေအနေအဂတိလိုက်စားမှုတကယ်ရှိမရှိဆိုတာကိုတော့အတိအကျထုတ်ဖော်ပြောဆိုခဲ့တာမရှိခဲ့ပါဘူ
းဒီလိုစစ်ဆေးဆဲမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုပြောဖို့တာဝန်မရှိပါဘူးဘာဖြစ်လို့လဲဆိုတော့စစ်ဆေးတယ်ဆိုတာကျွန်တော်တို့ကတရားရုံးမှာစစ်ဆေးသလိုမျိုးအပြစ်ရှိလို့ဟောလာတရားစွဲလို့စစ်ဆေးတာမျိုးမဟုတ်သေးပါဘူးတိုင်ကြားတဲ့လူကတိုင်ကြားတာလားလို့ဟိုကျွန်တော်တို့ကဒီတိုင်ကြားချက်တွေကမှန်သလားမမှန်ဘူးလားဆိုတာစစ်ဆေးတဲ့သဘောပဲရှိသေးတယ်တတ်နိုင်သမျှတရားမျှတမှုဖြစ်တဲ့ဆုံးဖြတ်ချက်မျိုးပဲချခြင်းတယ်မမြတ်တဲ့ဆုံးဖြတ်ချက်မျိုးဘယ်တော့မှချမှာမဟုတ်ဘူးကျွန်တော်တို့လုပ်ငန်းတွေကျွန်တော်တို့ဆုံးဖြတ်ချက်တွေအားလုံးဟာတာဝန်ယူမှုတာဝန်ခံမှုအပြည့်အဝနဲ့ကျွန်တော်တို့လုပ်သွားမှာဖြစ်ပါတယ
်အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အဖွဲ့ကိုအဖွဲ့6ဖွဲ့ဖွဲ့စည်းပြီးစုံစမ်းစစ်ဆေးရေးလုပ်နေတယ်လို့မေလ23ရက်နေ့ကတရားဝင်သတင်းထုတ်ပြန်ထားပါတယ်တိုင်ကြားစာတွေကြောင့်ကြိုတင်စုံစမ်းစစ်ဆေးမှုဆက်ရှင်မှုကိုလုပ်နေတယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာပြောဆိုထားပါတယ်လက်ရှိမှာအဂတိလိုက်စားမှုတိုက်ဖျက်ရေးကိုအရှိန်မြင့်တင်ဆောင်ရွက်နေချိန်မှာပဲအာနယ်ချက်များရှိတယ်လို့ဝေဖန်နေတဲ့လက်ရှိ အကြရီလိုက်စားမှုဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကိုဒီကနေ့အမျိုးသားလွှတ်တော်ဘက်ကအတည်ပြုလိုက်ပါတယ်။သဒ္ဒထအကြိမ်မြောင်ပြင်ဆင်တဲ့ဒီဥပဒေကြမ်းမှာငွေပေးငွေယူလုပ်တာအပြင်နိုင်ငံတော်ဘဏ္ဍာရန်ပုံငွေကိုလုံထုံးလုံနီးနဲ့မညီပဲလုပ်တာတွေဆုံးရှုံးစေတာတွေကိုပါအကြရီလိုက်စားမှုအနေနဲ့အရေးယူနိုင်တယ်ဆိုတဲ့အချက်ပါသလိုတိုင်ကြားသူမရှိလဲကြော်စောတင်ထွက်နေတဲ့ဆိုရင်စစ်စစ်အရေးယူနိုင်တယ်ဆိုတဲ့အချက်တွေထပ်ပြီးတော့ဖြေထားပါတယ်။အမျိုးသားလွတ်တော်ဘက်ကအတည်ပြုလိုက်တဲ့ဒီဥပဒေချမ်းနဲ့ပတ်သက်လို့ဦးအောင်ကြည်က
ဟိုငကောရောဥပဒေမှာတော့တချို့ဟာကွက်ကလေးတွေပြောကွက်ကလေးတွေရှိတာပေါ့နော်။အခုဥပဒေမှာတော့တော်တော်လေးဒီဟာကွက်ပြောကွက်နဲ့ပတ်သက်လို့တော့နည်းသွားပြီလို့ကျွန်တော်တို့ယူဆပါတယ်။ဟိုလုံလောက်တဲ့အနေအထားရှိပါတယ်။ရှေ့ကိုကျွန်တော်တို့ဆက်လုပ်သွားမယ်ဆိုရင်အလုံးလုံးလို့ရတဲ့အနေအထားပေါ့။အဂရီလေဆောင်ဝင်တက်ဖြစ်ကိုအင်းနဲ့အားနဲ့လုံသွားလို့ရနိုင်မယ်အနေအထားမျိုးဖြစ်တယ်လို့ဟိုကျွန်တော်ပြောချင်ပါတယ်။
အရင်အစိုးရလက်ထက်ကလက်ပေးလက်ယူမှုပပျောက်ရေးကော်မရှင်ကို NLD အစိုးရလက်ထက်2019ခုနှစ်ကအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အဖြစ်ပြောင်းလဲဖွဲ့စည်းလိုက်တာဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးဟောင်းဦးအောင်ကြည်ကိုဥက္ကဋ္ဌအဖြစ်တာဝန်ပေးထားပါတယ်။တမရတဲ့ဦးဝင်းမြင့်ကလည်းအဂတိလိုက်စားမှုကိုထိထိရောက်ရောက်တိုက်ဖျက်သွားမယ်လို့တမရတာဝန်ယူချိန်မှာကတိပေးထားပါတယ်။အာဏာအလွဲသုံးစားလုပ်ပြီးအဂတိလိုက်စားခဲ့တဲ့ဆိုတဲ့စွဲချက်နဲ့FDA အစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကပြီးခဲ့တဲ့ဧပြီလကပဲတရားစွဲဆိုအရေးယူထားပါတယ်ရှင်
။မမေခတင်ပြသွားတာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်အရေးကိစ္စကြောင့်နိုင်ငံတကာမှာကန့်ကွက်ဆန္ဒပြမှုတွေကြုံနေရချိန်မှာဆန္ဒပြမှုတွေပြင်းထန်တဲ့နိုင်ငံအချို့မှာတော့မြန်မာတန်ယုံလုံခြုံရေးတွေကိုရခိုင်ကတပ်ပိုးပြီးတော့လုံခြုံရေးတိုးမြင့်လာပါတယ်။ပါကစ္စတန်အပါအဝင်မွတ်စလင်နိုင်ငံအချို့ကမြန်မာတန်ယုံတွေလုံခြုံရေးတိုးမြင့်ဖို့လွှတ်တော်ဖက်ကလည်းအစိုးရအတုံးစီတာမပေးထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကိုညာဝင်းအောင်ကစုံစမ်းမေးမြန်းထားပါတယ်ရှင်
။ကမ္ဘာမွတ်စလင်နိုင်ငံကြီးတစ်ခုဖြစ်တဲ့ပါကစ္စတန်နိုင်ငံကမြန်မာတန်ယုံမှာလုံခြုံရေးအရစိုးရိမ်စရာအခြေအနေတွေကြုံလာရတာကြောင့်တန်ယုံမှာလုံခြုံရေးကင်မရာတပ်ဆင်မှုအပါအဝင်အခြားအစိတ်ပိုင်းတွေကိုတပ်ဆင်နိုင်ဖို့ပြည်သူ့လွှတ်တော်မှာဘတ်ဂျက်တောင်းခံရတဲ့ကိစ္စကိုပြီးခဲ့တဲ့ရက်ပိုင်းကဆွေးနွေးအတည်ပြုနိုင်ခဲ့တယ်လို့မြန်မာသမ္မတယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ဒီက VOA မြန်မာပိုင်းကိုပြောပါတယ်
။အဲ့ဒါလွှတ်တော်မှာလည်းကျွန်တော်တို့အဲ့ဒါရှင်းသားပြီးသူတို့ကအာခင်းကြောင်းမှုရေနော်ခင်းကြောင်းမှုတွေပြည်ရဲ့လုံခြုံရေးပိုင်းဆိုင်ရာဒေါ်ချစ်တွေကအဲတုံ့ပြန်တာဆက်နေဆက်တယ်ဟော
ပါကစ္စတန်နိုင်ငံကမြန်မာတန်ယုံကိုဖောက်ခွဲမှုလုပ်လာနိုင်တယ်ဆိုပြီးပါကစ္စတန်ထောင်လန်းကြီးရဲ့သတင်းပေးမှုကြောင့်မြန်မာတန်ယုံကိုလုံခြုံရေးတိုးမြှင့်သွားဖို့အစိုးရကဘတ်ဂျက်ချပေးတာဖြစ်ကြောင်းနိုင်ငံကြီးဝန်ကြီးဌာနမဟာဗျူဟာလေ့လာရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်ကီတီဆိုက VOA ကိုပြောပါတယ်တန်ယ
ုံမှာလာပြီးဆန္ဒပြတာတွေရှိတယ်နောက်တစ်ခါဟိုဖောက်ခွဲမှုပါညာလုံနိုင်စရာရှိတယ်ဆိုတော့အနေအထားမျိုးလေးတွေအရင်းရတယ်ဆိုပြီးပါကစ္စတန်ဘက်ကဆက်ဒက်လုပ်ပြီးတော့သူတို့ကလည်းလုံးလုံးကြီးပြေးတယ်တို့တော့ structure ပိုင်းမှာထည့်ရမယ့်ဟာမျိုးတွေပါလေကြတော့အဆန်ကုန်ကြတာရှိပါလိမ့်မယ်အခုပြောလိုက်တဲ့ပါကစ္စတန်ဒီမစနိုင်ငံလို့ပြောလို့ရပါမယ်တခြားနိုင်ငံတွေမှာလည်းကျမတို့လုံးလုံးကြီးတွေကတော့သူ threat ရှိတဲ့ပုံမှာမူတည်ပြီးတော့ကျမတို့ပြင်ဆင်ရတာပေါ့အခုဒီဟာမှာလည်းပဲသူအင်ရှင်နိုင်ငံရဲ့ suggestion အတိုင်းကျမတို့ကလိုက်လုပ်တာပါပဲရှင
်ပါကစ္စတန်နိုင်ငံမှာလို့ပဲအာရှတိုက်တဲမှာမွတ်စလင်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံကမြန်မာတန်ယုံနဲ့အီဂျစ်ကကိုင်ရိုမြန်မာတန်ယုံမလေးရှားကမြန်မာတန်ယုံစတာတွေကိုလုံခြုံရေးတိုးမြှင့်ဆောင်ရွက်ထားကြောင်းဒေါ်ကီတီဆိုးကရှင်းပြပါတယ
်အင်ဒိုနီးရှားလည်းလှုပ်ထားတယ်အင်ဒိုနီးရှားမှာကကျမတို့ကဟိုတကြတောင်ဆောင်းမယ်ထင်တယ်အင်ဒိုနီးရှားမြို့ကြီးတောင်မြေကြီးရှိတာဒါပေမဲ့အင်ဒိုနီးရှားဘက်ကတော်တော်လေးတောင်ဝင်ပြီးလုပ်ပြတယ်ကျမအင်ဒိုနီးရှားကိုတွေးလိုက်တာက separate ချန်ဝင်လို့မျိုးလေးဆိုတော့ဒါပေမဲ့လုံခြုံရေးအရပိုကောင်းတယ်ထင်တယ်အင်းမရှိရဲပါလေလောက်ပြနေပါလေကျမတို့တော့ခုတော်ညုံရေးတတိထားပြီးလုပ်ပြရဆိုကိုင်ရိုကိုင်ရိုလည်းအဲ့လိုပဲဆန္ဒပြတဲ့လူတွေနည်းနည်းဟိုဟာချိုးပေါ့သူတို့ဘက်ကစီကန်ချိုးပေါ့တာပြောနေပါလေရှိတော့လုံညုံရေးကျမတို့တန်ယုံမှာအားဖြည့်ထားပါလေပါကစ္စတန်ကတော့အခုဘတ်ဂျက်ကိစ္စလွှတ်တော်မှဆွေးနွေးတော့သူများကသိကြတာပေါ့ကျန်တဲ့ဟာတွေတုန်းကလည်းလုံတော့လုံပါတယ်တတိမထားမိလို့ဖြစ်ပါလိမ့်မယ်အင်ဒိုနီးရှားကလည်းလုံပြပါလေကိုင်ရိုလည်းတို့မြင်ထားတာရှိပါတ
ယ်ဒီကနေ့ကမ္ဘာမှာစိုးရိမ်စရာအဖြစ်ကြုံနေရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေရှိလာနိုင်တာကြောင့်ကြိုတင်ပြင်ဆင်မှုတွေလှုပ်လာရတာဖြစ်ကြောင်းဒေါ်ဂီစီဆိုးကပြောပါတယ
် Terrorism ဆိုတဲ့ဟာမျိုးကနေရာတိုင်းမှာဖြစ်နေကြတယ်လေဘယ်နဲ့ဘယ်နေရာမှာဥပမာမွတ်စလင်နိုင်ငံမှာလို့ပြောလို့မရပါဘူးတခြားဥရောပနိုင်ငံတွေမှာလည်းဖြစ်တဲ့ဟာတွေအများကြီးရှိတာပဲလေလုံခြုံရေးဆိုတဲ့ aspect ကကြည့်ပြီးတော့ကျွန်တော်တို့မှာ data ဝင်ရှိတဲ့လူတွေနေရာတော့ဒါမျိုးအများကြီးသတိထားပါတယ်။တန်ယုံကိုထိုင်ကဒီလုံခြုံရေးအတွက် plan တွေဆွဲရတာရှိတယ်လို့ဒီဘက်ကညွှန်ကြားတာလည်းရှိပါတယ်အခြေအနေတွေမှမြင်ကြည့်ပြီး
ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာအရေးကိစ္စကြောင့်မွတ်စလင်အများစုရှိရာကမ္ဘာနိုင်ငံတွေကမြန်မာတန်ယုံတွေမှာရိုဟင်ဂျာအခွင့်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။မလေးရှားနိုင်ငံမှာရွေးကောက်ပွဲရှုံးနိမ့်သွားတဲ့မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုယ်တိုင်ပါဝင်တဲ့ရိုဟင်ဂျာအရေးဆန္ဒပြပွဲလုပ်ခဲ့ပါတယ်။အင်ဒိုနီးရှားကမြန်မာတန်ယုံမှာလည်းဆန့်ကျင်ဆန္ဒပြပွဲတွေကြုံခဲ့ရတယ်လို့တိုက်ခိုက်မှုလုပ်မယ်ဆိုတဲ့တရားခံကိုဖော်ထုတ်နိုင်ခဲ့ပါတယ်။အီဂျစ်နိုင်ငံကမြန်မာတန်ယုံရှိမှလည်းကြမ်းကြမ်းတမ်းတမ်းဆန္ဒပြမှုတွေဖြစ်ခဲ့ပါတယ်ခင်ဗျာ
။ပြည်ပနိုင်ငံအချို့ကမြန်မာတန်ယုံတွေမှာလုံခြုံရေးတိုးမြင့်လိုက်တဲ့အကြောင်းကိုညံဝင်းအောင်မင်းမြန်တင်ပြသွားတာပါရှင်။ခုတော့ထိုင်းနိုင်ငံမှာမွေးစေဝါဖမ်းမိတဲ့သတင်းဆက်ပါမယ်။ထိုင်းမြန်မာနယ်စပ်ချင်းရိုက်ပြည်နယ်ဘန်ပေါက်နမ်ကျေရွာအဝေးပြေးလမ်းမပေါ်မှာမောင်းနေတဲ့ပစ်ကတ်ကားတစ်စီးမှာတဲဆောင်လာတဲ့ကာလာတံဖိုးဘတ်တံပေါင်း 2,400 လောက်ရှိတဲ့စိတ်ကြွဆေး 12 တန်းကိုမေလ 22 ရက်နေ့ကထိုင်းရဲတွေကဖမ်းဆီးမိခဲ့ပါတယ်။အပြစ်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ချင်းရိုင်ခရိုင်ထဲမှာစိတ်ကြွဆေး 12 တန်းနီးပါးကိုတဲဆောင်လာတဲ့ကားတစ်စီးဟာနေဆက်ခိုးလန်းနေစစ်စေးဂိတ်တွေကိုဖျက်ပြီးမှအဝေးပြေးလမ်းမပေါ်မှာကားဘိန်းကျွတ်ထွက်သွားပြီးတဲ့နောက်ကားမောင်းသူဟာထွက်ပြေးသွားခဲ့ပါတယ်။ရဲတွေကရောက်လာပြီးအဲ့ဒီကားကိုစစ်ဆေးတဲ့အချိန်မှာတော့အိတ်58အိတ်နဲ့ထည့်ထားတဲ့စိတ်ကြွဈေးပေါင်းအလုံးကြီး17တန်း6သိန်းကျော်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အမှတ်9စစ်ဒေသတိုင်းမူဝီဆက်ပရာဆက်ပြောသွားတာကတော့အခုဖမ်းဆီးမိခဲ့တဲ့မူရဈေးပွားတွေဟာမကြသေးခင်ရက်ပိုင်းတွေအတွင်းကဖမ်းဆီးခဲ့တဲ့စိတ်ကြွဈေးပြားတွေနဲ့ဆက်ဆက်မှုတွေရှိနေကြောင်းဝန်ကန်းခရိုင်ကြေးရွာတကြီးကိုလှုပ်ကြံခဲ့တဲ့မူရခိုင်ဝင်တွေဟာရဲတပ်ဖွဲ့ကဖျားပေးမှုတွေတုံ့ပြန်လုပ်လာတဲ့အတွက်အဲ့ဒီဒေတာကနေမူရစီးတွေကိုအမြန်ဆုံးရှစ်ပြောင်းနေကြတယ်လို့ဆိုပါရတယ်။အဲ့ဒီဒေတာဟာထိုင်းမြန်မာနယ်စပ်ဖြစ်ပြီးမူရစီးဝါတွေကိုထိုင်းနိုင်ငံနဲ့ရောက်အောင်အဓိကတင်သွင်းနေတဲ့လမ်းကြောင်းတွေဖြစ်တယ်လို့လည်းထိုင်းရနာဘိုင်းတွေကဆိုပါရတယ်။ဒီတစ်ပတ်အတွင်းမှာပဲစိတ်ကြွဈေးပေါင်းအလုံးကြီးတန်း20လောက်ကိုအဲ့ဒီချင်းရိုင်ပြည်နယ်ထဲမှာပဲဖမ်းဆီးမိခဲ့တာပါ။ပြည်ရဲ့ရက်ကတော့ချင်းရိုင်ပြည်နယ်ဘက်မှာပဲစိတ်ကြွဈေး8တန်းနီးပါးကိုဖမ်းဆီးမိခဲ့ပါတယ်။မေလ15ရက်နေ့ကတော့ထိုင်းနိုင်ငံတကွမ်းနေရာ80လောက်မှာမူရစေးကွာနှိမ့်နှင်းရေးစစ်စင်ရေးတွေလှုပ်ဆောင်ခဲ့ပြီးဖမ်းဆီးခဲ့ရမှာတော့မြန်မာနိုင်ငံသားတွေပါဝင်လူ20လောက်ကိုဖမ်းဆီးခဲ့ပြီးမူရစေးကွာနဲ့ပတ်သက်သူတွေထံကနေဗတ်သား2000ဘူးလောက်တန်ဖိုးရှိတဲ့ပိုင်ဆိုင်မှုပစ္စည်းတွေနဲ့ငွေကြေးတွေကိုလည်းသိမ်းဆည်းခဲ့ပါတယ်။ထိုင်းနိုင်ငံကတရားရေးဝန်ကြီးပရာချင်ကျန်ထောင်းတို့နှစ်ဦးဟာမေလ21ရက်နေ့ကမြန်မာနိုင်ငံနေပြည်တော်မှာတွေ့ဆုံခဲ့ရမှာတော့တိုင်းရင်းသားဒေသတွေမှာမူရစေးဝါအမြောက်အများထုတ်လုပ်နေတာနဲ့ပတ်သက်ပြီးမြန်မာဘက်ကဖိအားပေးတွန်းပြင်လှုပ်ဆောင်သွားမယ်ဆိုတဲ့အကြောင်းကတိပေးခဲ့တယ်လို့လည်းသိရပါတယ်ရှင
်။မအေးအေးမတင်ပြသွားတာပါရှင်။အခုတော့လာမယ့်စနေနေ့ညတက်ရိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းနေဆွေးနွေးကြမလဲဆိုတာနှာစင်ကြည့်ရအောင်ပါ။ဖီယိုအင်မြန်မာဝိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဖီယိုအင်မြန်မာဝိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ bamish.voanews.com ဖြစ်ပါတယ်VOA ကနေအီဒီယံအသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့သမနစ်စာအင်္ဂလိပ်စာနဲ့မကျေးမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံဆွေးနွေးမဲ့အစီအစဉ်ဖြစ်လာဖို့မတိချပါပဲလေဒီကိစ္စအကောင့်ထဲပေါ်အောင်ဆက်လက်ဆောင်ရွက်နေတယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတော့တွေ့ဆုံဆွေးနွေးမဲ့ကိစ္စနဲ့ပတ်သက်ပြီးမတိချဘူးလို့ချိန်ချောက်ပြောဆိုထားတာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အင်္ဂါနေ့ကတွေ့ဆုံဆွေးနွေးပြီးမှပဲထရမ့်ကအခုလိုပြောဆိုလိုက်တာပါ။ VOA သတင်းထောက်ဘီလ်ဂါလီယိုပေးပို့တဲ့သတင်းလွှာကိုကွန်အောင်ကတင်ပြထားပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်မှာကိုအောင်လင်းကဒီနောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြပေးပါဦး
။အ မေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲလာလာပေါ်မနေ့တုန်းကဝါရှင်တန်မှာသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပိုပြီးအကောင်းမြင်သဘောထားနေပါတယ်။သမ္မတထရန့်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေအဆုံးသတ်ရေးစိုးရိမ်မခင်မှုတွေနဲ့တူမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့ဇွန်လ၁၂ရက်နေ့စင်ကာပူမှာတွေ့မဲ့အစီအစဉ်ဟာဖြစ်ချင်မှာဖြစ်လိမ့်မယ်လို့ပြောဆိုထားတာပါ။သူအနေနဲ့အချိန်မပြုံးညင်တယ်လို့မြောက်ကိုရီးယားခေါင်းဆောင်အနေနဲ့လည်းအလားတူသဘောထားရှိလိမ့်မယ်လို့ယူဆတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေအဆုံးသတ်နိုင်ရေးစိစက်ညီနန်းလို့လည်းသမ္မတထရန့်ရဲ့ဤမန်ချက်တွေအပေါ်မှာတော့အမေရိကန်ကိုရောက်နေတဲ့တောင်ကိုရီးယားသမ္မတကအကောင်းမြင်သဘောထားပြောဆိုခဲ့တာပါ။အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားသမိုင်းဝင်ထိပ်သီးဆွေးနွေးပွဲအောင်မြင်မှုရရှိပြီး65နှစ်ကြာကိုရီးယားစစ်အဆုံးသတ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းလည်းတောင်ကိုရီးယားသမ္မတကပြောဆိုသွားခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းဖျက်သိမ်းမှုကိုလေ့လာဖို့အတွက်တောင်ကိုရီးယားသတင်းတောက်ဖွဲ့တစ်ဖွဲ့ကိုမြောက်ကိုရီးယားဆွေးကနောက်ဆုံးအချိန်ရောက်မှကပ်ပြီးတော့အတည်ပြုပေးလိုက်တဲ့အတွက်တောင်ကိုရီးယားသတင်းသမားရှီဦးမြောက်ကိုရီးယားကိုထွက်ခွာသွားပါတယ်။မနေ့အင်္ဂါနေ့တုန်းကတော့တရုတ်နိုင်ငံဘေကျင်းမြို့ကနေမြောက်ကိုရီးယားနိုင်ငံဝန်ဆန်းမြို့ကိုလေကြောင်းနဲ့ထွက်ခွာမဲ့အမေရိကန်၊ဗြိတိန်၊တရုတ်၊ရုရှားတို့ကသတင်းတောက်ဖွဲ့တွေနဲ့အတူတောင်ကိုရီးယားသတင်းတိုက်တွေလိုက်ပါဖို့အစောပိုင်းမှာစီစဉ်ထားခဲ့တာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားဆွေးရကတောင်ကိုရီးယားသတင်းတောက်တွေကိုလက်မခံတဲ့အတွက်အတူမလိုက်နိုင်ခဲ့တဲ့အကြောင်းလဲတောင်ကိုရီးယားဆွေးရကပြောဆိုထားပါတယ်။တရုတ်နိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ ZTE ပေါ်ခုနှစ်ကြာအရေးယူတားမြစ်ချက်တွေကိုပယ်ဖြစ်ပြီးသဘောတူညီချက်တစ်စုံတရာမရရှိသေးပေမဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေမှာထည့်သွင်းညှိနှိုင်းသဘောတူနိုင်တဲ့အလားအလာတွေရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ယူရန်မြောက်ကိုရီးယားတို့နဲ့ကုန်သွယ်ရေးတားမြစ်ချက်တွေကိုချိုးဖောက်မှုနဲ့ ZTE ကုမ္ပဏီကိုဒေါ်လာ 1.3 ဘီလီယံဒဏ်ရာကောင်းရနိုင်ရောင်းလဲမနေ့တုန်းကပဲသမ္မတထရန့်ကအင်ဂျီရောမှာသတင်းတောက်တွေကိုပြောခဲ့တာပါ။ကုမ္ပဏီကိုပိတ်ပင်တာအမေရိကန်လုပ်ငန်းတွေသာနစ်နာကြောင်းနဲ့တရုတ်ဆက်သွယ်ရေးလုပ်ငန်းကြီးပေါ်စီမင်းစီကံတဲ့တွေချမှတ်ပြီးအုပ်ချုပ်မှုနဲ့စီမံခန့်ခွဲမှုအသစ်တွေတွေ့မြင်ရလိမ့်မယ်လို့မျှော်လင့်ကြောင်းလဲပြောဆိုခဲ့ပါတယ်။ ZTE နည်းပညာကုမ္ပဏီကထုတ်လုပ်တဲ့ကုန်ပစ္စည်းတွေမှာအမေရိကန်ထုတ်ပစ္စည်းတွေကိုတက်စင်အသုံးပြုခွင့်2025ခုနှစ်ထိတားမြစ်ထားတဲ့အတွက်လုပ်ငန်းတွေကိုရပ်ဆိုင်းရအောင်မဲ့အခြေအနေနဲ့ကြုံနေရကြောင်းကုမ္ပဏီကပြောဆိုခဲ့ပြီးနောက်မှာပဲတရုတ်သမ္မတရှီချင်းဖင်ကကုမ္ပဏီရဲ့အနာဂတ်နဲ့ပတ်သက်လို့စဉ်းစားပေးဖို့တွေ့ဆုံချိန်မှာတိုက်တွန်းထားကြောင်းလဲသမ္မတဒေါ်နယ်ထရန့်ကပြောဆိုထားတာပါ။ပြီးခဲ့တဲ့သတင်းပတ်ထဲအမေရိကန်နဲ့တရုတ်စုကတာဝန်ရှိသူတွေဝါရှင်တန်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်မှာပဲနှစ်နိုင်ငံကြားကုန်သွယ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေပေါ်အားမြကြောင်းလဲသမ္မတထရန့်ကပြောပါတယ်။ကုန်သွယ်ရေးနဲ့ပတ်သက်လို့နောက်ထပ်ဆက်ဆက်ညှိနှိုင်းမှုတွေအတွက်အမေရိကန်ကုသရေးဝန်ကြီးဝန်ကြီးဝေဘာရော့ဆာလဲရှေ့သတင်းပတ်ထဲမှာပဲတရုတ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့တည်းဖြစ်ခဲ့တဲ့ပရိပကတ်တွေမှာရိုဂျာစသွေးကြွအုပ်စုကအင်းနုံပါတာဝင်100တရာလောက်ကိုတပ်ဖြတ်ခဲ့ကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့မနေ့ကထုတ်ပြန်တဲ့အစိုးရခန်းစာတင်မှာဖော်ပြပါတယ်။မြန်မြန်ကိုတွေကျုံ့သူတွေရဲ့ပြောဆိုချက်တွေအသက်မသေပြန်လည်လွတ်မြောက်လာသူတွေနဲ့ဒေမှုတည်ခင်းစစ်ဆေးချက်တွေပေါ်စနစ်တကျလေ့လာဆန်းစစ်ထုတ်ပြန်ထားတယ်လို့ဆိုတဲ့အစိုးရခန်းစာမှာအယက်သားရိုဂျာတွေပေါ်မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကရရဲ့ဆက်ဆက်လူခွေချိုးဖောက်မှုတွေကိုလည်းမှတ်တမ်းတင်ထားတာပါ။ ARS အစိုးရအုပ်စုရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုလေ့လာရှုထားလို့မဖြစ်နိုင်တဲ့အကြောင်းနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကျူးလွန်ခဲ့တဲ့လူရဲတွေနေသူလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တာဝန်ယူရမှာဖြစ်ကြောင်းလည်းအစိုးရကစားမှဖော်ပြပါတယ်။မောင်တော်မျိုးနဲ့အနောက်ခမောင်းစိတ်ကြီးရွာနဲ့အနီးနားတစ်ဝိုက်မှာဟိန်းနူပါသာဝင်အမျိုးသားအမျိုးသမီးနဲ့ကလေးစုစုပေါင်း99ယောက်ကို ARS အစိုးရတွေကဓာရီသနက်တွေတုံးပြီးအစုလိုက်ပြုံးလိုက်တပ်ဖြတ်ခဲ့ကြောင်းလဲအစိုးရကစားကဖော်ပြခဲ့တာပါ။အမျိုးသမီးတချို့ကတော့အစ္စတန်ဘာသာကူးပြောင်းမှုလက်ခံခဲ့တဲ့အတွက်အသက်ချမ်းသာရခဲ့ကြောင်းလဲပြောဆိုခဲ့ကြပါတယ
်။ကျေးဇူးတင်ပါတယ်ကောင်းလင်းဦး။ကျမတို့ရဲ့ဆက်ပိုင်းဆိုင်ရာချွေးမှုကြောင့်အစီအစဉ်တချို့ကိုစီစဉ်ထားတဲ့အတိုင်းထုတ်လွှင့်မပေးနိုင်တဲ့အတွက်တောင်းပန်ပါတယ်ရှင်။အခုထုတ်လွှင့်နေတဲ့ VOA ရဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 ခွဲတိတိုက်လိုက်ထုတ်လွှင့်ပေးသွားအောင်ပါ Asia Set 7 ဂျိုရုကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA ကနေနောက်9:00အကြာည9:00-10:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 11.35 လိုင်းဒိုမီတာ25 kHz 11.65 လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ57 kHz 9885နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါဒီအစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူတို့နဲ့ကျန်းမာရေးဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အားကစားသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါရှင်။သတင်းအချင်းချက်ကိုကောင်းလင်းကကြီးညာပေးခဲ့တာပါ။အရင်အစောပိုင်းတုန်းကကျမတို့ရဲ့ဆက်ပိုင်းဆိုင်ရာချွေးရင်မှုကြောင့်ကျမတို့တတ်မှတ်ထားတဲ့သတင်းဆောင်မတခုအထုတ်လည်းမပေးနိုင်တဲ့အတွက်အထူးပဲတောင်းပန်ပါတယ်ရှင်။ ဒီကနေ့ညနေမှာအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ View American အတန်းညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းတိုမီတာ25 30 51နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ View A ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington,